ကမ္ဘာပေါ်မှာကိုဗစ် -19 ရောဂါကြောင့်သေဆုံးမှုနှုန်း22လာတဲ့နိုင်ငံတွေထဲမှာမှအမြန်ဆုံးနှိုးနဲ့တိုးနေတဲ့နိုင်ငံ10နိုင်ငံထဲမှာ9နိုင်ငံဟာအာရှပစိဖိတ်ဒေသကဖြစ်တယ်လို့ Our World in Data Online သိပ္ပံစာဆောင်မှာဖော်ပြထားပါတယ်။အဲ့ဒီ9နိုင်ငံထဲမှာမြန်မာနိုင်ငံနဲ့အတူဗီယက်နမ်နဲ့ဖီဂျီနိုင်ငံတို့ထိပ်ဆုံး9နိုင်ငံထဲမှာပါနေတာပါ။အရှိတော်အစဒေသဟာကူးစက်မှုနှုန်းမြင့်မားတဲ့ Delta မျိုးရိုးဗီဇာကွဲကိုရိုနာဗိုင်းရပ်စ်ဒဏ်ကြောင့်ရောကာကွယ်ဆေးဒဏ်ယူမရတာကြောင့်မှာကမ္ဘာမှာကိုဗစ် -19 ကြောင့်သေဆုံးမှုအများဆုံးဖြစ်နေတယ်လို့နိုင်ငံတကာကြက်ချီနီနဲ့လာဇန်နီအဖွဲ့ IFRC ကပြောပါရယ်။လွန်ခဲ့တဲ့တစ်နှစ်ပတ်အတွင်းရှီတောင်အစဒေသမှာကိုဗစ် -19 ကြောင့်သေဆုံးသူ 38,500 ကျော်ရှိခဲ့တာကြောင့်မြောက်အမေရိကဒေသမှာသေဆုံးတဲ့အရေအတွက်တဲ့နှစ်ဆနီးပါးရှိခဲ့တယ်လို့ John Hopkins တက္ကသိုလ်ကထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေကိုကိုးကားပြီး IFRC ကပြောပါရယ်။အာဆီယံဒေသတွေမှာကူးစက်မှုနဲ့သေဆုံးမှုနှုန်းရောကျစေဖို့အတွက်ချမ်းသာတဲ့နိုင်ငံတွေအနေနဲ့သူတို့စီမှာပုံနေတဲ့ကာကွယ်ဆေးတွေကိုအလင်းမြန်ဖြန့်ဝေပေးကြဖို့IFRC အဖွဲ့ရဲ့အာရှပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူးအလက်ဇန်းဒါမက်သျူကဒီကနေ့တောင်းဆိုပါတယ်ဗြိတိန်ကနေဒါနဲ့စပိန်နိုင်ငံတွေမှာလူဦးရေ60ရာခိုင်နှုန်းကျော်ကိုကာကွယ်ဆေးအပြည့်ထိုးပေးပြီးသွားချိန်အာဆီယံဒေသကတော့အများကြီးနှောက်ကြနေတယ်လို့ IFRC ကပြောပါတယ်မလေးရှားမှာလူဦးရေ34ရာခိုင်နှုန်းအင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေမှာ17ရာခိုင်နှုန်းနဲ့ဗီယက်နမ်မှာတော့ကာကွယ်ဆေးထိုးပြီးသူ2ရာခိုင်နှုန်းတော့မပြည့်သေးပါဘူး